NCA လို့ခေါ်တဲ့တိုင်းကတော့အပြစ်အခက်ရစဲရေးစာချုပ်မှာတိုင်းနာလက်နက်ကင်အဖွဲ့တွေအားလုံးတပြိုင်နက်တည်းလက်မှတ်ရေးထိုးမှသာ KIO
ဖိတ်ခေါ်တာဟာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုစိတ်အနှောင့်အယှက်ဖြစ်စေတယ်လို့ KIO ကပြောပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစိတင်ပြပေးမှာပါရှင်မြန်မာအစိုးရကဖိတ်ခေါ်ထားတဲ့
NCA တနင်္ဂနွေနေ့အပြစ်ရစဲရေးစာချုပ်မှာလက်မှတ်ထိုးသင့်မထိုးသင့်ဆိုတဲ့ကိစ္စကိုဆုံးဖြတ်ဖို့ KIO အဖွဲ့ဟာဩဂုတ်လ18ရက်နေ့ဆက်ရှိနှစ်ရက်ကြာလိုင်စာဌာနချုပ်မှာဆွေးနွေးပွဲတွေလုပ်ခဲ့ပြီးနောက်ပိုင်း NCA မှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးတပြိုင်တည်းလက်မှတ်ရေးထိုးရေးမူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ဩဂုတ်လ21ရက်မနေ့ရက်က KIO ရဲ့သဘောထားကိုထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့လက်နက်ကိုင်အဖွဲ့အားလုံးအပြစ်ခတ်ရပ်နိုင်မှသာအစိုးရကပြောနေတဲ့ Nationwide Ceasefire တနင်္ဂနွေနေ့အပြစ်ခတ်ရစဲရေးဆိုတဲ့အဓိပ္ပာယ်ပြည့်စုံမှာဖြစ်တယ်လို့ KIO ရဲ့နည်းပညာအကြံပေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောပါတယ်
Nationwide Ceasefire အတုံးလုံးဖြစ်တဲ့အတွက်ကြောင့်မို့တနင်္ဂနွေလုံးကိုလွမ်းထုံတဲ့အဲဆိုင်းထုံးမှုမျိုးပေါ့ဖြစ်တင်တာပေါ့ဒါမှမဟုတ်လို့ရှင်တပတ်နှစ်ဖက်တုံးဖက်ကိုဆန်ထားပြီးတော့ဒါနဲ့အဖွဲ့တွေနဲ့ပဲဖြစ်တယ်လို့ရှင်ဒါလည်းတနင်္ဂနွေလုံးကိုလွမ်းထုံတဲ့အနေအထားမျိုးဖြစ်စေသလိုအဲစိတ်ထုံးမှုတုံးတရားကိုဖြစ်ပွားစေတဲ့ကိစ္စမျိုးဖြစ်တယ်ဒါကြောင့်မို့ Nationwide Ceasefire ဟာလည်းနိုင်ငံအဖွဲ့အစည်းအားလုံးကိုတော့ကောင်းဒီမျိုးစုအားလုံးကိုတော့ကောင်းဒီစိတ်ချမှုအနေထားတစ်ခုကိုရောက်ရှိသွားအောင်ဖန်တီးနေတဲ့အဆင့်ပေါ့ဒီလမ်းဖြစ်တယ်လို့ကျွန်တော်အဲ့လိုနားလည်ခံယူထားပါတယ်ဒါကြောင့်မို့အဲ့ဒီအားလုံးပါဝင်ရေးမှုကိုစနစ်ကန်ရှင်းရှင်းဖြစ်တယ်အစိုးရနဲ့ညီနိုင်ဆောင်ရွက်သွားဖို့လို့ကျွန်တော်ဦးရေအိုအဖွဲ့တွေနဲ့လည်းညီနိုင်ဆောင်ရွက်သွားဖို့လိုပါ ကျွန်တော်တို့ဒီကြထိုးဖို့တော့မရှိပါဘူးကျွန်တော်တို့ဟာအလုံးပါဝင်ရေးမူအတိုင်းပဲသွားမှာဖြစ်ပါတယ်အဲဒီအလုံးပါဝင်နိုင်ရေးမူကိုအခြေခံပြီးတော့ယူနိုင်ဆွေးနွေးပြီးတော့အကောင်းဆုံးရလတ်ကိုကျွန်တော်တို့ကစောင့်နေတဲ့အနေအထားနဲ့ဖြစ်ပါတယ်အလုံးပေါ်မှာရိုးရိုးသားသားနဲ့တော့ရှင်းရှင်းလင်းလင်းနဲ့ common ဖြစ်တဲ့အနေအထားမျိုးကိုလုပ်တင်ပါတယ်ဒီအကွက်မှာကျွန်တော်တို့အနိုင်ရရှိအောင်လုပ်မယ်နောက်အကွက်မှာဆိုလို့ရှိရင်ဒီလိုမျိုးပုံစံကြောင်းပြီးတော့အနိုင်ရရှိအောင်လုပ်မယ်ဆိုတော့ဒီအနိုင်ရရှိရေးမူသဘောထားတွေမထားပဲနဲ့တော့ common ဖြစ်တဲ့အားတွေကိုကျွန်တော်တို့ကဥသာပေးပြီးလုပ်သွားရင်တော့ပုံပြီးပေါင်းတာပေါ့သဘောတရားကသမ္မတရဲ့ဖိတ်ကောစာဟာအဖွဲ့အစည်းရဲ့ပုံမှာမရှင်းလင်းနေတဲ့အောင်မျိုးဖြစ်နေတယ်ပေါ့သဘောတရားကအခု NCCP နဲ့ UPWC နဲ့ Senior Delegation နဲ့EAO အဖွဲ့အစည်းရဲ့စီးရတာနဲ့တိုင်းတင်ဆွေးနွေးခြင်းနဲ့ဒီပဲတိကျအစိုးရတက်ကနဲ့ Unilateral Invitation ပုံစံမျိုးလုပ်တယ်ဆိုတော့ဒီအဖွဲ့အစည်းကိုစိတ်ထဲမှာ Snow Small ဖြစ်နေတဲ့အနေအထားတွေသိရပါတယ
်လက်နက်ကန်အဖွဲ့အားလုံးပါဝင်မှသာ KIU အဖွဲ့ကလည်း NCA မှာဒီပိုင်းနဲ့တည်းလက်မှတ်ရေးထိုးတင်တယ်လို့ကချင်အရက်ဘက်လူမှုအဖွဲ့အစည်းတွေကတောက်လျှောက်အကြံပေးတိုက်တွန်းခဲ့တာပါသူတို့ရဲ့အကြံပေးချက်တွေကိုအလေးထားတဲ့အတွက် KIO ရဲ့ဆုံးဖြတ်ချက်ပေါ်ဝမ်းသာကြိုဆိုမိတယ်လို့ကချင်ငင်းငယ်ကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ်
။ကျမတို့ပြည်သူလူထုကိုယ်စားလှယ်များလို့ပြောလို့ရတဲ့ဒီအဖွဲ့ရဲ့အနေနဲ့တော့အကုန်လုံးကြိုဆိုဝမ်းသာတာကိုတွေးရပါတယ်ချက်။ဘာဖြစ်လို့လဲဆိုရင်တော့ဥပမာဆိုလို့ရှိရင်တော့အစိုးရကတော့ဒီ NCCP process မှာအခါမှပါဝင်ခဲ့ခြင်းမရှိတဲ့နာဂလိုအဖွဲ့အစည်းမျိုးကိုတော့ဒီထက်မှပါရအောင်ဆိုပြီးဖိတ်ခေါ်ထားတာတွေ့ရတယ်ပေါ့ NCCT process မှာတောက်လျှောက်ပါလာတဲ့ပလောင်လိုအဖွဲ့ပြီးလို့ရှိရင်တော့ရခိုင်လိုအဖွဲ့မျိုးကိုကြတော့မပါပါနဲ့လို့ပြောထားတာကိုတွေ့ရတယ်ပေါ့အဲ့တော့ဒီအစိုးရကတောင်းဆိုတဲ့ 15+1 ပေါ့သင်္ဂအပေါင်းကျစ်လို့ပြောနေတဲ့အဖွဲ့နဲ့တိုင်းရင်းသားတွေဘက်ကပြောတဲ့လက်ရှိလက်မှတ်ထိုးထားပြီးတော့မှနောက်ထပ်အပေါင်းကျစ်လို့ပြောတာတောင်မတူကြဘူးရှင့် 15+1 လို့ပြောတာအချင်းချင်းတောင်မညီရဲ့အတူတူတော့အကုန်လုံးပြန်တူထိုးမှရမယ်အဲ့ဒါတော့ကျမတို့ကြိုးဆိုပါတယ်ရှင့
်အခုရပိုင်းတွင် KIO ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲတွေမရှိဘူးဆိုပေမဲ့အစိုးရတပ်တွေကတော့မြေကြီးနားလိုင်စာဗမော်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ရင်အားတွေတိုးချက်ချတာပြီးစီးရီးပြင်ဆင်မှုတွေပိုလှုပ်လာနေတယ်လို့ဦးတောင်ခါကပြောဆိုပါတယ်ခင်ဗျာ